SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba. သောမရှင်များယနေ့ဧပြီလ30ရက်ဗုဒ္ဓနေ့အတွက် SBS News Flash သတင်းထုတ်များကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဂျေရိုအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ရွေးကောက်ပွဲ2025သတင်း။ Australian ရွေးကောက်ပွဲ Commission AEC သည်ယခုစနေနေ့တွင်ကျင်းပမယ့်ဖယ်ရိုရွေးကောက်ပွဲတွင်ပြည်ပဝင်ရောက်စုဖွဲ့ခြင်းခံရမည်ကိုစိုးရိမ်မှုများကြားတွင်၎င်းရဲ့Integrity Task Force အဖွဲ့ထံဗီဒီယိုတစ်ခုကိုကိုးကားပေးပို့ထားတယ်လို့ဆိုပါတယ်။ဗီဒီယိုထဲမှာမိုနီဘရိုင်တီရှပ်များဝတ်ဆင်ထားတဲ့လူနှုတ်ဦးသည်တရုတ်ကွန်မြူနစ်ပါတီရဲ့ပြည်ပဝင်ရောက်စုဖက်မှုလှုပ်ဆောင်မှုနဲ့သမိုင်းဝင်ဆက်ဆက်နေတဲ့အသိုင်းအဝိုင်းအဖွဲ့အစည်းတစ်ခုက၎င်းတို့အားစိမ့်ပြရန်အမှတ်ကိုမဲပေးရန်ပြောကြားခဲ့တာကိုဗီဒီယိုမှာဖော်ပြထားပါတယ်။AEC ရဲ့ပြောရေးဆိုခွင့်ရှိသူက agency သည်၎င်းအားဧပြီလ28ရက်နေ့တွင်ပုံနှိပ်ထုတ်ဝေဖြန့်ချီသည့်ဗီဒီယိုဖိုင်ကိုသိရှိလာပြီးပြန်လည်သုံးသပ်မှုကိုစတင်ခဲ့ကြောင်းပြောဆိုပါသည်ဖေကပွဲ2025ခုနှစ်ယူကရိန်းနဲ့ပတ်သက်လို့ဆန္ဒပြပွဲကိုလီရှင်းအဖွဲ့ရဲ့ယူကရိန်းမူဝါဒကိုစန့်ကျင်ကန့်ကွက်သည့်သမဂ္ဂများကထိုင်ကိုများကိုပိတ်ဆို့ထားသောကြောင့်သတင်းစာရှင်းလင်းပွဲကိုအတိုက်ခံခေါင်းဆောင်ပီတာဒန်တန်ကဖျက်သိမ်းလိုက်ရပါတယ်။မစ္စတာဒန်တန်သည်ယူဆော့ဝေးဆောက်ကိုရှိဂီလ်မောမဲဆန္ဒနယ်မြေတွင်လိုကယ်ဂျူနီယာရာဂ်ဘီလိတီးမ်အတွက်ရန်ပုံငွေချေညာချက်တစ်ခုပြုလုပ်ရန်အတွက်လှုပ်ဆောင်နေစဉ်ဟက်စ်မက်ဆူဝစ်ဆင်ထားသောယူနီယံဖွဲ့ဝင်၃ဦးမှအနောက်ရှက်ဗေဒါခံရပြီးရေဒီယေးရှင်းနဲ့ပတ်သက်သောသတိပေးချက်များကိုတောင်ပြောင်မှုများဖြင့်စတင်ကြွေးကြော်ခဲ့ကြပါသည်။ဒေသခံပြည်တော်ကောင်စီဝင်တဦးကကျောင်းကကလေးတွေကို Go away, we don't want you here ဆိုပြီးစံသားပြသူတွေကအော်ပြောပြီးမငြိမ်မသက်ဖြစ်အောင်တွန်းအားပေးခဲ့ပါသည်။ဘာကြောင့်ဒီလိုလုပ်ရတာလဲလို့မေးတဲ့အခါ Show Haven မြို့တော်ကောင်စီဝင် Selena Clancy ကစံသားပြမှုစိတ်ပျက်စရာကောင်းတယ်လို့ SBS ကိုပြောဆိုပါသည်။ Gilmore မင်းနေမည်သည်အလုံးတင်းချသောမဲနေမည်ဖြစ်ပြီးလေဘာပါတီကသုံးရတသမာနှစ်ရာခိုင်နှုန်းသို့မဟုတ်383မဲဖြစ်ကပ်ပြီးအနိုင်ရထားတဲ့မဲနေမည်တစ်ခုဖြစ်ပါတယ်လူသွားအစ်ပြန်ပေါက်ဆေးကိုငားနဲ့တွင်ထုံးနိုင်ဖို့ရှိဟုဆိုလူသားများကိုအယိုးများကျိုးသွားသောအခါအယိုးကအလိုလိုပြန်ဆက်သွားနိုင်တော့လဲသွားကျိုးသွားတဲ့အခါပြန်မပေါက်တော့ပါဘူးဒါကြောင့်ကဘာတဝမ်းမှလူသားပေါင်းများစွာသည်သွားမရှိသည့်ဒုမုတ်သွားချူးသည့်အခြေအနေတစ်မျိုးမျိုးကိုကြုံတွေ့ခံစားနေကြရပါတယ်။ယခုကဂျပန်နိုင်ငံမှသုတေသီများသည့်သွားပြန်ပေါက်စေနိုင်တဲ့အလားအလာကောင်းသောဆေးကိုလူသားများတွင်စမ်းသပ်မှုများလှုပ်ဆောင်ရရှိပါတယ်။ထို့စမ်းသပ်မှုအောင်မြင်ခဲ့ပါကအဆိုပါဆေးကိုသွားချူးသွားမရှိတော့တဲ့အခြေအနေအားလုံးအတွက်2030နှစ်ပြည့်ဝန်းကျင်တွင်ထောက်လုပ်နိုင်မယ်လို့သုတေသီများကမျှော်လင့်နေပါတယ်။သို့သောသွားသည်အယိုးနဲ့မတူပါဘူး။သွားနဲ့အယိုးဖွဲ့စည်းထားသောဖြစ်စည်းတချို့မှာတူညီကြပြီးသွားသည်သွားချွေလာရဲ့အကာအကွယ်ပေးမှုကြောင့်လူခန္ဓာကိုယ်တွင်အမှားကျောဆုံးအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။သို့သောသွားများသည်အလိုလိုပြန်လည်ကုစားပြီးအသစ်ပြန်ပေါက်နိုင်စွာမရှိပါဘူး။အဆိုပါအခြေအနေသည်ပြားခင်မှာအပြောင်းအလဲရှိလာနိုင်တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံမှာသုတေသီများသည်သွားများကိုအစ်စ်ပြန်ပေါက်စေရန်အလားအလာကောင်းသည့်ဆေးတစ်မျိုးကိုစမ်းသပ်မှုများလှူဆောင်ရရှိရာလူသားများတွင်စမ်းသပ်မှုကို 2024ခုနှစ်စက်တင်ဘာလတည်းကစတင်ခဲ့ပါတယ်ဆက်တလာကြာအဆိုပါလေးလာမှုသည်သွားတစ်ချောင်းထက်မနည်းကျိုးထားသောအသက်30မှ64နှစ်ကြားအမျိုးသားအယောက်30ကိုအဓိကထားလေးလာသွားတာဖြစ်ပါတယ်ရင်းစေးရအာနိသင်နဲ့ဘေးကင်းမှုကိုစမ်းသပ်ရန်အကျိုးစေးဖြင့်ထိုးနှံသွားမှာဖြစ်ပါတယ်ယခင်ကဒရိစံများကိုစမ်းသပ်ရာတွင်ဘေးထွက်ဆိုးကျိုးမရှိကြောင်းတွေးရှိခဲ့တယ်လို့၎င်းကပြောဆိုပါတယ်ဖာမာအက်ကိုအမြင့်ဆုံးအသက်သွင်းရန်အမေရိကန်လွှတ်တော်အမှများကတွန်းအားပေးအမေရိကန်စွာကဒီပြူပြဋ္ဌာန်းပြီးဖြစ်တဲ့မြန်မာပြည်ဆိုင်ရာဥပဒေဖာမာအက်ကိုအစိုးရတင်အသက်သွင်းပြီးမြန်မာပြည်သူတွေကိုအကူအညီပေးနိုင်မှုအမေရိကန်လွှတ်တော်မတွေကသမ္မတဒေါ်နယ်ထရမ့်အစိုးရကိုတွန်းအားပေးနေပါတယ်Burma Research Institute ကစီစဉ်တဲ့ American Senate အမတ်တွေနဲ့ Korean ဘာသာရေးခေါင်းဆောင်တွေရဲ့မြန်မာအရေးပေါ်အမြင်သဘောထားပေါင်းဆက်ရှင်းလင်းပွဲကို April 28ရက်နေ့မွန်လွဲပိုင်းက American လွှတ်တော်နိုင်ငံတကာရေးရာကော်မတီအစည်းအဝေးခမ်းမမှာပြုလုပ်ခဲ့ပါတယ်စစ်ကောင်စီကမီလီလှုပ်ပြီးချိန်မာတော့လေကြောင်းတိုက်ခတ်မှုတွေမရက်ပဲထိုးစစ်ဆင်နေတာဘာသာရေးအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်တာစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်မတ်တွေကသူတို့ရဲ့အဆိုအပေါ်တွန်းအားပေးဆောင်ရွက်နေတာကိုလည်းရှင်းလင်းပြောဆိုသွားပါတယ်။နေ့စဉ်သတင်းတူ News Flash များပုံမကြားသိရန် SBS Language Podcast ကိုကြားရောက်ကြည့်ရှုပါ။လို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
Damyo Tharin Saumari go po nasin luwala Apple Podcast Google Podcast Spotify to mo tin benia ga phiphi ya yu de podcast ka ni ba